ျူပါနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုရဲ့နှစ်ပေါင်း60နီးပါးတန်ခတ်ပိတ်ဆို့မှုကိုကုလသမဂ္ဂအထွေထွေညီလာခံမှာထောက်ခံမဲ့184မဲ့ကန့်ကွက်မဲ့2မဲနဲ့ဗိုလ်ဒူးနေကရှုံချလိုက်ပါတယ်။ဒါဟာအထွေထွေညီလာခံရဲ့29ချိန်မြောက်ဇက်တိုက်ရှုံချမှုပဲဖြစ်ပါတယ်။အမေရိကန်ဘက်ရန်နိုင်ချိတ်ဆက်ယုံတွေကိုကျူပါအစိုးရကပြည်သူပိုင်သိမ်းရတဲ့အတွက်1960ပြည်နှစ်ကစတင်ချမှတ်ပြီး1962မှာတည်တန်းတိုးခဲ့တဲ့ဒီတန်ခတ်ပိတ်ဆို့မှုဟာအမေရိကန်နဲ့ကျူဘာနိုင်ငံအကြားစစ်အေးခေရန်ဆောင်မှုအစဉ်အလာအဖြစ်ကြံရစ်နေတာပါသမ္မတဥဘာမားလက်ထက်နိုင်ငံပြန်လည်တင်းမြတ်ရေးလုပ်နေချိန်တုန်းကတော့အထွေထွေညီလာခံမှာဒီကိစ္စမဲခွဲတဲ့အခါအမေရိကန်ပြည်ထောင်စုကကြားနေခဲ့ပါတယ်ဒါပေမဲ့2019ခုနှစ်သမ္မတထရန့်တက်လာခဲ့ပြီးတဲ့နောက်နိုင်ငံဆက်ဆံရေးပြန်လည်ဆိုးဝါးသွားပြီးလက်ရှိသမ္မတဘိုင်ဒန်လက်ထက်မှာပြန်လည်ပြင်ဆင်ခြင်းမရှိသေးပါဘူးကျူဘာပြည်သူတွေသူတို့အနာဂတ်သူတို့ဆုံးဖြတ်နိုင်ရေးအတွက်အထွေထွေညီလာခံကထောက်ခံဖို့အားပေးတယ်လို့ပဲကုလသမဂ္ဂဆိုင်ရာအမေရိကန်အရာရှိကြီးတဦးကပြောဆိုထားပါတယ်။တကယ်တော့ကျူဘားနိုင်ငံအပေါ်အမေရိကန်ရဲ့တိုက်ခတ်မှုကိုအမေရိကန်ကွန်ဂရက်ရဲ့ဆုံးဖြတ်ချက်အရသာရုပ်သိမ်းနိုင်မှာဖြစ်ပါတယ်ခင်ဗျာ။